ွဲချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆမ်ဆန်ကိုအရေးယူဖို့ပုံမှန်200နဲ့မြန်မာစစ်တပ်ကတရားရုံးမှာဥတိုက်လျှောက်ထားခဲ့တဲ့နဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူ့ခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းရမှာတော့သူကအခုလိုစပြောပါတယ
်။အဲ့ဒါပြည်မှုကကျင့်တော်မှုတွေပုံမှန်200အရာအမှုကိုလက်ခံစစ်ဆေးပြီးဖို့အတွက်တရားရုံးကိုဥတိုက်လျှောက်တဲ့ဆောက်လာတာပဲ။
ဟုတ်ကဲ့ကျင့်တော်ဥပဒေဒါတို့ဒီနည်းဥပဒေရာတို့ဟာဒီအမှုကိုတင်နေဆိုတော့အခုဒါဆိုလို့ရှိရင်ဒီမြန်မာတပ်မတော်ဘက်ကဒုတိယဗိုလ်မှူးကြီးတန်းထိုက်တင်ပြထားတဲ့အမှုဖြစ်ပွားပုံဆိုတဲ့အချက်ထဲမှာဒီ KBC ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆန်းကနေပြီးတော့ဒီအမေရိကန်တီထောင်စုကိုလာတဲ့အချိန်မှာသမ္မတဒေါ်နယ်ထရန့်နဲ့တွေ့တာရဲ့နောက်နိုင်ငံတကာဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာအဓိကကတော့ဒီအင်ဖြူရောမှာသမ္မတထရန့်နဲ့တွေ့တဲ့အခါမှာဒေါက်တာကလမ်ဆန်ဆန်ပြောခဲ့တဲ့စကားတွေနဲ့ပတ်သက်ပြီးတော့သူကဥပဒေအရအရေးယူပေးဖို့မြန်မာတပ်မတော်ဘက်ကရှောက်ထားတယ်ဆိုတော့အဲ့ဒီသူတို့ရဲ့အဲ့လိုမျိုးစွဲချက်တွေကိုကြည့်မယ်ဆိုရင်ရောတကယ်ဥပဒေနဲ့အကျုံးဝင်မလားအဲ့လိုမျိုးရောမြန်မာနိုင်ငံရဲ့တရားဥပဒေမှာအဲ့လိုတရားစွဲလို့ရောရပါလားရှင
်ပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့စကားသခုံးပေါ်မှာမူတည်ပြီးတော့မှတော့တရားစွဲဆိုနိုင်တဲ့အကြောင်းအရာကြားပါလိမ့်မယ်လို့ကျွန်တော်တို့ထင်တယ်။နောက်ပြီးတော့တကအဲ့ဒီလိုလုံလိုက်တဲ့အတွက်မြန်မာနိုင်ငံမှာဘာသာတရားလူလက်စွာကိုယ်ပွယ်ယုံကြည်ခွင့်မရှိဘူးဆိုတာလည်းပုံမူပေါ်လွင်သွားတယ်။နောက်ပြီးတော့တကစစ်တပ်ရဲ့အကျိုးစီးပွားနဲ့ပတ်သက်လာလို့ရှိရင်ဘလို့မှပြီးမခံဘူး။အရေးယူခြင်းခံရမယ်လူလက်စွာပြောဆိုခွင့်လည်းမြန်မာနိုင်ငံမှာစစ်တပ်နဲ့ပတ်သက်ရင်စိတ်တုံးနေရဆိုတာကိုရှင်းရှင်းရှားရှားပြလိုက်တယ်လို့ကျွန်တော်တို့မြင်တယ်။အရေးယူဖို့အကြောင်းအရာကတော့ပြည်လူရဲ့လျှောက်လာကိုပြည်နယ်အရာစစ်စင်းမဲ့တရားသူကြီးရဲ့စင်ကြုံတရားပေါ်မှာမူတည်တယ်လို့ပဲကျွန်တော်တို့ကမြင်ပါတယ်ခင်ဗျ
။အဲ့တော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အင်ဒီရောမှာတွေ့ခဲ့တဲ့ဒီဒေါက်တာကလမ်ဆန်ဆန်းကနေပြီးတော့သူတို့ကချင်ပြည်နယ်မှာဘာဖြစ်နေလဲဆိုတဲ့အဖြစ်အပျက်တွေပြောခဲ့တဲ့သူ့ရဲ့ပြောဆိုချက်တွေပေါ်မှာရောကိုမင်းလွင်ဦးတို့ဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တို့ဒီ CN မှာလာတဲ့အချိန်မှာကျွန်တော်တို့ကြည့်ရပါတယ်ကြည့်ရတဲ့အချိန်မှာလည်းဒီမြန်မာနိုင်ငံကလာတဲ့ကိုယ်စားလှယ်နှစ်ဦးပေါ့နော်နှစ်ဦးနဲ့တဦးကပြောတာကတူတူလေးဖြစ်တယ်အချိန်ဘယ်လောက်မှမကြပါဘူးသမ္မတဒေါ်နယ်ထရန့်နဲ့တွေ့တဲ့အချိန်မှာပြောတာကတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေတယ်ဆိုတဲ့ကားလောက်ပဲအဲ့ဒီအခြေအနေတွေပေါ်မှာမူတည်ပြီးအခုအမှုကိုတည်ဆောက်ပြီးဆွဲမယ်ဆိုလို့ရှိရင်တော့တော်တော်လေးခက်ခဲရင်ဖြစ်မယ်လို့ကျွန်တော်တို့မြင်တယ်မြန်မာနိုင်ငံမှာလည်းဥရဆက်ဆက်တကားမှဒီလိုဆွဲဆိုလာမျိုးကျွန်တော်တို့မကြဘူးကတော့ဒါပတ်ပေါက်ဆုံးအမှုဖြစ်နေတယ်လို့ထင်ပါတယ
်ဒီမြန်မာတပ်မတော်ရဲ့အဲ့လိုတရားစွဲချက်ထဲမှာသူတို့အမှုဖြစ်ပွားပုံဆိုတဲ့နေရာမှာသူတို့ဖော်ပြထားတာကအဲ့ဒီဒေါက်တာကလမ်ဆန်ဆန်ကသမ္မတထရန့်ကိုပြောတဲ့ပြောကြားချက်တွေက World News Now Facebook page မှာဖော်ပြထားတာကိုသိရှိရသဖြင့်ဥပဒေအရအရေးယူပေးပါရန်ဆိုတဲ့ကိစ္စမှာဒီလို Facebook page ဆိုတဲ့ဟာမျိုးမှာဖော်ပြထားချက်အရအရေးယူပေးပါရန်ဆိုတာမျိုးဟိုတရားရုံးကိုဥတိုက်လျှောက်ထားတဲ့မြန်မာတပ်မတော်ရဲ့ဆောင်ရွက်ချက်ပုံပါ
ဥပဒေရပြောရမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်စီပိုင်ခွင့်အာဏာကိုလုံပြီးတော့မှဖြစ်တဲ့နေရာကအမှုကိုဗမာပြည်တွင်းမှာအရေးယူလျှောက်တဲ့ဆိုတဲ့ဟူကဥပဒေနဲ့မညီညွတ်ဘူးလို့ကျွန်တော်ကတော့မြင်တယ်